ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု230ပြည့်အထိမ်းအမှတ်တွေအကျိုးနိုင်ငံရေးဆွေးနွေးပွဲတွေရန်ကုန်တက္ကသိုလ်အတွင်းမှာစတင်ကျင်းပနေပါတယ်နှစ်30ပြည့်မှာဒီမိုကရေစီအခွင့်အရေးတချို့ရခဲ့တာကိုတိုးတက်မှုတစ်ခုအဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းတိုင်းပြည်အခြေအနေဟာလမ်းခုလတ်မှာပဲရှိနေသေးပြီးလွန်ခဲ့တဲ့နှစ်30ကရည်မှန်းချက်တွေပြည့်မီဖို့လှုပ်ဆောင်စရာတွေအများကြီးရှိသေးတယ်လို့ပြောဆိုကြပါတယ်။ကိုစီသူကသတင်းပေးပို့ထားပါတယ်ရှင
်။ရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှုနှစ်30ပြည့်အခမ်းအနားကိုဒီကနေ့ရန်ကုန်တက္ကသိုလ်ထဲမှာကျင်းပခွင့်ရတဲ့အတွက်ဒီနှစ်ဟာထူးခြားတဲ့နှစ်အဖြစ်ကျောင်းသားဟောင်းတွေကသတ်မှတ်ထားကြတာပါ။ဒီကနေ့ဩဂုတ်လ6ရက်နေ့ကစပြီးတော့ပြပွဲတွေဖြောပြပွဲတွေအပြင်88အရေးခင်းကာလကိုပြန်လည်သုံးသပ်တဲ့ဆွေးနွေးပွဲတွေလည်းစတင်ကျင်းပနေပါတယ်။ ABSDF 2ဥက္ကဋ္ဌဦးမျိုးဝင်းကတော့နှစ်30ပြည့်ခဲ့ပြီမဲ့ဒီမိုကရေစီရေးအတွက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ခုလိုပြောပါတယ်
။ဒီကတော့ကျွန်တော်ရှင်းလင်းလို့ဒီတိုက်ပွဲရဒီကတော့ဆိုကြတော့ဒီမိုကရေစီရေးလူခွင့်ရေးနဲ့ကျွန်တော်ပါတီစိုးဒီမိုကရေစီနဲ့ထောင်ခံရေးပေါ့။ဒါတွေကိုဒီနေ့ကပြည့်ပြည့်စုံပြီလားပြည့်မြောက်ပြီလားပြောဖို့ဆိုရင်တော့ပြည့်မြောက်သေးပါဘူး။အဲ့အနာပြတယောက်ကိုမပြရသေးဆိုတာအခုချိန်မှာပြောတဲ့ဆိုတော့ပါဂျီလိုဒီမိုကရေစီစနေတော့ကျွန်တော်ဖော်ဆောင်နေပါပြီရဲ့နောက်ပြီးတော့ဒီမိုကရေစီခွေရည်တွေလူခွေရည်တွေရောထိုင်တဲ့အခြေအနေလောက်ထိတော့ရရှိနေပါပြီရဲ့ဒါပေမဲ့ကျွန်တော်မြန်မာထားတဲ့အတိုင်းဒီမိုကရေစီခွေရည်နဲ့လူခွေရည်တော့ရရှိသေးပါဘူးဒါတွေဘလို့ရှေ့ဆက်ဖို့ဆောင်ဖို့လိုအပ်တယ်လဲဆိုရင်တော့အလုပ်တည်တဲ့အတိုင်းပဲဒီနေ့ကလာမှဒီတိုက်ပြည်မှာရှိတဲ့နိုင်ငံပြည်ထောင်စုတွေကိုကျွန်တော်တွေ့ဆုံဆွေးနွေးပြီးတော့မှဖြေရှားနိုင်ဖို့အတွက်ကြိုးပမ်းနေတဲ့ကလာဖြစ်တယ်ပြည်ထောင်စုညီချမ်းညီလာခိုင်းဒီမှာတဆင့်နိုင်ငံရေးတွေ့ဆုံဆွေးနွေးပြချင်တယ်ကျွန်တော်ကြိုးပမ်းနေတာဖြစ်တယ်။အဲ့ဒါကြောင့်မလို့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာလည်းပဲပါဝင်သေးပါဝင်ထိုင်တဲ့အင်အားစုတွေအားလုံးပါဝင်ပြီးတော့မှကျွန်တော်တွေ့ဆုံဆွေးနွေးပြချလို့တယ်။ဒီကရည်ကြီးတာတော့ဒီတိုင်းပြည်မှာရှိတဲ့နိုင်ငံရေးပြဿနာဒီက200ပေါ့။ဒီဒီမိုကရေစီဖော်ဆောင်ရေးနဲ့ဒီမျိုးသားတန်းတူညီနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအာမခံမဲ့ဒီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပေါ့။အဲ့နိုင်ငံရေးလုံငန်းစဉ်200ကိုတော့ဒီနေ့ကလာမှတော့ဒီကဥတီပြီးကြိုးပမ်းသွားလို့တယ်။ဒီကြိုးပမ်းတဲ့နေရာမှာတော့ကျွန်တော်အားလုံးရဲ့ညီညီညွတ်နဲ့စူးစိနဲ့ပါဝင်ဆောင်ရွက်လုပ်ပါတယ
်လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းအဖြစ်တာဝန်ယူခဲ့ဘူးသူ88မျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တဲ့ကိုသက်ထွန်းကတော့230အတွင်းသင်ခန်းစာယူစရာတွေရှိတယ်လို့ပြောပါတယ
်ရေဆုံးသင်ခန်းစာလို့ပြောမယ်ဆိုရင်တော့ညီညွတ်မှုပဲညီညွတ်မှုမရှိခဲ့တဲ့အတွက်ရှစ်လေးလုံးတုန်းကလည်းပြည်သူလူထုရဲ့မျှော်လင့်ချက်တွေအခေါက်ထဲမှာပေါ်နိုင်ခဲ့ဘူးအခုချိန်ထိအောင်230ဆက်ကြလာတာလည်းညီညွတ်မှုမရှိလို့ပဲဒီပြည်သူလူထုနဲ့တိုင်းပြည်မှာတာဝန်ရှိတဲ့နိုင်ငံရေးအင်အားစုတွေစစ်တပ်အင်အားစုတွေတိုင်းဆိုင်တွေအားလုံးဟာညီညွတ်မှုပြိုကွဲတဲ့အတွက်ကြောင့်လဲတိုင်းပြည်ဒီကနေ့အချိန်ထိဒီလိုမတည်မငြိမ်နဲ့နှိမ့်ချတဲ့အဆင့်ကိုရောက်နေတာအဲ့တော့အခုချိန်ကြီးတွေညီညွတ်ပြီလားဆိုတော့တိုင်းပြည်မှာတကယ်ညီညွတ်မှုမရှိဘူးအဲ့ဒီအတွက်တိုင်းပြည်ဟာညီညွတ်ဖို့ဆိုတဲ့ဟာကငါဆွဲတွေတော့ဖြုတ်ဖို့လိုတယ်ကိုကျိုးအတာတွေအချိုးစည်းပွားတွေဒါတွေကိုရှေ့တန်းမတင်ပဲလူထုနဲ့တိုင်းပြည်ရဲ့အချိုးစည်းပွားသာအဓိကဆိုတဲ့ရွေချက်မျိုးသဘောထားမျိုးထားနိုင်ခဲ့မယ်ဆိုရင်တော့တိုင်းပြည်ကတော်တော်လေးအဆင်ပြေချောမွေ့လာနိုင်ပါတယ်
။ဒီမိုကရေစီရေလှှရှားမှုအဆုံးမသက်သေးပဲအားမရစရာအနေထားတွေလည်းရှိနေသေးတယ်ဆိုတာကို AAPP နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကကိုတိတ်နိုင်ကအခုလိုသုံးသပ်ပါတယ်
။ဆိုတော့ပြောရရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ပထမဆုံးတက်လာတဲ့အချိန်ကြွေးကြော်တမ်းပေါ့လေ။ဆိုတဲ့ကကြတော့ဟိုပြောင်းလဲကြတာပြီပေါ့။တလို့ရတာမီဆိုတော့အခုဒီနှစ်နှစ်ခွဲကကာလမှာဒီနိုင်ငံရေးရပြောင်းလဲလာတဲ့အခြေအနေမျိုးတွေအများကြီးပဲရှိပါတယ်။သို့ပေမဲ့လည်းဟိုဘလောက်ထိများအပေါင်းလက္ခဏာဆောင်ပြီးတော့ပြောင်းလဲလာကြလဲဆိုတာတော့တရားပြန်စမ်းစစ်ဖို့လိုမှာဖြစ်ပါတယ်။နောက်တစ်ခုကဒီကနေ့ပြည်သူတွေအတူပေါ့လေ။သို့ပေမဲ့လည်းဒီပြည်သူတွေရဲ့အသံကိုဘလောက်ထိများနားထဲကိုရောက်တယ်တကယ်ပကတိဒီပြည်သူတွေရဲ့တကယ်ရှိနေတဲ့အခြေအနေလေးကိုဘလောက်ထိလေ့လာစမ်းစစ်ပြီးတော့ဒီဖြည့်ဆည်းပေးနေတယ်ဆိုတဲ့ကိစ္စကလည်းမေကွန်းထုတ်เสียဖြစ်ပါတယ်ပြောချင်တာကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖက်ဖက်ကနေပြီးတော့ဟိုစူးစမ်းအထောက်အမှုတွေလုပ်နေတယ်သို့ပေမဲ့ကျွန်တော်တို့အမြင်ကတော့လက်ရှိအစိုးရကြီးမှာတော့စိတ်ကွန်မှုတွေအကြီးကြီးကိုရှိနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့လိုချင်နေတဲ့ပန်းနိုင်ကိုတော့ဟိုတော်တော်လေးကိုမှုံပြပြလေးတော့မှဟိုမမြင်ရသေးဘူးလို့မြင်ပါတယ
်ရှစ်လေးလုံးနှစ်30အပြည့်အဖြစ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနေပြီးတော့ဒီမိုကရေစီရေးနှစ်30ခရီးတိုင်းရင်းသားတွေရဲ့တန်းတူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုစတဲ့ခေါင်းစဉ်တွေကိုလည်းဆွေးနွေးကြပါတယ်။လာမယ့်ဩဂုတ်လ10ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်အပန်းဖြေရိပ်သာမှာအခမ်းအနားတွေကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားတွေမှာလက်ရှိနိုင်ငံတော်အကြီးအကဲတာဝန်ယူထားသူတွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းတွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ။